Hurricane Mountain Milton ရောက်ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတဲ့ Florida ပြည်နယ်ကို American သမ္မတ Joe Biden ဒီကနေ့တွားရောက်စစ်ဆေးမှာဖြစ်ပါတယ်။အင်အားဖြင့် Hurricane Mountain နှစ်ခုဇက်တိုက်ဝင်ရောက်ခဲ့တဲ့ American အရှေ့တောင်ပိုင်း Florida ပြည်နယ်အတွက်ကပ်ဘေးအန္တရာယ်အရေးပေါ်ရန်ပုံငွေထပ်မံအတည်ပြုဖို့လဲ Congress လွှတ်တော်ကိုသမ္မတကတိုက်တွန်းထားပါတယ်။ဒုသမ္မတ Kamala Harris ကတော့ပထမတစ်ကြိမ် Helene Hurricane Mountain ဝင်ရောက်စဉ်ထိခိုက်မှုတွေကြီးမားခဲ့တဲ့မြောက်ကရိုင်းနားပြည်နယ်မှာနောက်တရက်ထပ်နေပြီးတော့လူမဲဖျားကြောင်းတစ်ခုကအခမ်းအနားကိုတက်ရောက်ဖို့နဲ့ရွေးကောက်ပွဲစီယုံရေးလုပ်ဖို့စီစဉ်ထားပါတယ်။လာမယ့်သမ္မတရွေးကောက်ပွဲမှာဒုသမ္မတ Harris နဲ့ပြိုင်ဘက်ဖြစ်တဲ့ Republican Party သမ္မတလောင်း Donald Trump ဟာပြီးခဲ့တဲ့2020ပြည့်ရွေးကောက်ပွဲတုန်းကမြောက်ကရိုင်းနားပြည်နယ်မှာပုတ်ခါတီကအနိုင်ရခဲ့ပူပါတယ်။ဒုသမ္မတ Harris ရဲ့ Democratic Party ကတော့ရှေ့လရွေးကောက်ပွဲကျရင်မြောက်ကရိုင်းနားပြည်နယ်မှာပြန်နိုင်ရဖို့မျှော်လင့်နေတာပါ။သမ္မတ Biden ရဲ့ဒီကနေ့ Florida ပြည်နယ်ခီးစဉ်ဟာလာမယ့်နှုန်းမှာ5ရက်ရွေးကောက်ပွဲမတိုင်ခင်လွှတ်တော်ကအရေးပေါ်အကူအညီတွေအတည်ပြုပေးနိုင်အောင် Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကို PR ပေးနိုင်မယ့်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။